အမျိုးသားလူ့အခွင့်အရေးကော်မရှင်ကအခုလိုမျိုးကချင်ဒေသကိုသွားရောက်ရတဲ့အဓိကအကြောင်းရင်းကဘာပါလဲခင်ဗျာ
။အဲကျွန်တော်တို့ကျေးဇူးဆောင်ချောင်ရေးစခန်းကဒီသူတွေနဲ့တွေ့ပြီးတော့အခြေအနေလေးတွေလေ့လာဖို့နဲ့အားပေးစကားပြောချဖို့ပါ။အဲဝါကျွန်တော်တို့ဆီလူ့အခွင့်အရေးကော်မရှင်ကိုတိုင်ကားတဲ့တိုင်စာလေးတွေရှိပါတယ်။အဲ့ဒါကျွန်တော်တို့ဒီမှာရောက်တုံးရောက်ခိုက်ပေါ့ဗျာ။အဲအဲ့ဒါကျွန်တော်တို့တင်တော်တဲ့စက်တွေခေါ်ယူပြီးတော့မေးမြန်းတာပါ
။ဟုတ်ကဲ့ဘလို့အခြေအနေလဲဆရာအမှုက
။ဩအမှုတွေကတော့ဟိုမှန်နေတယ်လို့တော့မှန်ပါတယ်။အမှုတွေကတော့ဒီလူတွေကိုအတင်းကျခေါ်ဆောင်တဲ့ကိစ္စများပါတယ်
။ဆိုတာစစ်တပ်ကနေပြီးတော့ဒေသခံရွာသားတွေခေါ်ယူစစ်ဆေးတာမျိုးလား။ဟိုကချင် KIO ဘက်ကခေါ်သွားတာမျိုးလားခင်ဗျာ
။နှစ်ဖက်လုံးပါပဲ။နှစ်ဖက်လုံးကဒီဒေသခံတွေကိုခေါ်ယူပြီးတော့အဲဒီအားမခေါ်ဆောင်တာနောက်တတသိစုတာအဲနောက်ပြီးတော့စစ်စစ်မေးမြန်းတာအဲဒီ case ကများပါတယ
်ဟုတ်ကဲ့ဟိုအခုဆိုလို့ရှိရင်မြန်မာအစိုးရတပ်တွေနဲ့ကချင် KIA တပ်တွေစစ်ဖြစ်လာတာတနေ့ကျော်လာပြီဆိုတော့အခြေအနေတွေဘယ်လိုဆိုးနေလဲခင်ဗျာအဲ့မှာ
အဲအခြေအနေကတော့ကျွန်တော်တို့မီဒီယာတွေကပြောနေတဲ့တော့ဆိုးတဲ့သဘောမတွေ့ဘူးအဲ့တော့ကျွန်တော်တို့ဒီမှာတွေ့တဲ့ပြည်သူတွေမေးတယ်နောက်စောင့်ရှောက်ရေးစခန်းကဒီလူတွေကိုမေးတယ်နောက်တာဝန်ရှိတဲ့လူတွေနဲ့တွေ့မေးကြည့်တဲ့အခါမှာတော့လက်ရှိအခြေအနေမှာတော့တော်တော်လေးငြင်းငြင်းတက်တက်ရှိနေတယ်လို့သိရပါတယ်။နောက်တခါတည်းအမှာဖြစ်တာခက်တာငယ်စားလေးတွေတော့ရှိတဲ့သဘောမျိုးခံမှန်းလို့ရပါတယ
်။ဟိုနောက်တစ်ခုကဒီ KIA နဲ့ဆက်နွယ်ပတ်သက်မှုရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒီရှမ်းပြည်မြောက်ပိုင်းဒေသခံရွာသားတချို့ကိုမြမတက်မတော်ဘက်ကဟိုဖမ်းဆီးခေါ်ယူပြီးတော့ညှဉ်းပန်းနှိပ်စက်တာမျိုးတွေအင်တာနက်သတင်းတွေမှာတွေ့ရပါတယ်။ဒါမျိုးတွေနဲ့ပတ်သက်ပြီးတော့လူအခွင့်အရေးကော်မရှင်နေနဲ့ကဘလို့ကြောင်းဝင်ဆောင်ရွက်မှုတွေရှိပါလဲခင်ဗျ။အ
ဲအဲ့ဒါတွေကတော့ကျွန်တော်တို့ဥပမာတရင်မရဘူးတော့ကျွန်တော်တို့တိုင်စာရောက်တာမရှိပါဘူးလား။ဒီကချင်ပြည်နယ်ကရောက်တဲ့ဒီတိုင်ကြားချက်တွေကိုပဲကျွန်တော်တို့ဒီမှာလာဆက်တာပါ။
အဲ့တော့အခုကချင်ပြည်နယ်ဘက်ကတိုင်ကြားစာအများစုကဘလို့အကြောင်းအရာတွေတိုင်ကြားရတာပါလဲခင်ဗျ။အ
ဓိကကခုနကကျွန်တော်ပြောတဲ့လူသစ်စုတာရဲ့နောက်ဖန်စီပြီးတော့စစ်ဆေးတာရဲ့အဲ့ဒါဖြစ်ပါလေ။လူသစ်စုတာတော့အများဆုံးပေါ့ဗျာ
။ဟုတ်ကဲ့ခင်ဗျ။ဟိုအခုဆိုရင်ကချင်ဒေသစစ်ကြောက်ပေါ့လေဒုက္ခသည်အားလုံးဒီ9000နီးပါးလောက်ရှိတယ်လို့ဟိုသတင်းတွေမှာတွေ့ရပါတယ်အခုလိုမိုးရသည်မှာဟိုအခက်ခဲကြုံနေရတာတွေလည်းရှိပါတယ်ဒါတွေကိုဟိုနိုင်ငံတကာပိုသိလာအောင်ဟိုလူ့အခွင့်အရေးကော်မရှင်အနေနဲ့ကဆောင်ရွက်သွားဖို့ရှိပါလားခင်ဗျအ
ဲကျွန်တော်တို့ကဟို9000လောက်ရှိတယ်ဆိုပြီးနဲ့ကျွန်တော်တို့သွားလို့ရတာကမြစ်ကြီးနားဝိုင်းမော်ဗမော်လောက်ပဲကျွန်တော်တို့သွားလို့ရတာပေါ့အဲ့တော့ဒီတချင်ပြည်နယ်အစိုးရရဲ့စီမံကြီးကြပ်မှုအောက်မှာရှိတာကတော့2000ခန့်လို့ကျွန်တော်တို့သိရပါတယ်။အဲ့ဒီ2000မှာတော့ဒီနေ့ကျွန်တော်တို့မြစ်ပြင်းမြို့ပေါ်ကစခန်းတွေလှည့်လည်ကြည့်ရှုတဲ့အခါမှာတော့ဒီအခြေအနေဟာဖြစ်ပင်ဖြစ်တိုက်တဲ့အခြေအနေလေးမှာတော့ထိမ့်ထိမ့်ထိမ့်ထိမ့်ရှိနေတယ်။ဒါမှတော့ပညာရေးဟာဟိုမူကျပညာရေးဆိုတဲ့မူကျပညာရေးကလေးတွေနေရတယ်။နောက်မူလာဒအလဲရန်အထက်တန်းကလေးတိုင်းတောင်းနေရတယ်။နောက်ကလေးငယ်တွေကျမရေးကောင်းတယ်မိခင်တွေကျမရေးကောင်းတယ်တတိယဦးတွေကျမရေးကောင်းတယ်ဆိုတော့တို့အချင်းနေကျွန်တော်တို့သိပါတယ
်ဟိုတချို့ပေါ့လေစေတနာဝန်ထမ်းအဖွဲ့တွေပြောတာကဒီကလေးတွေရဲ့ပညာရေးအတွက်ဆရာမလုံလောက်တာတွေရောဟိုဟာပေါ့တင်ထောက်ကူပစ္စည်းမလုံလောက်တာတွေရောဒါတွေတော်လေးလိုအပ်နေတယ်ဘာညာကျွန်တော်တို့ပြောတာတွေရှိပါတယ်ဦးဆရာပြောတဲ့အချင်းနေနဲ့ဆိုရင်ဟိုနည်းနည်းကွာခြားနေသလားလို့ပါအ
ဲကျွန်တော်ပြောတာတော့ကလေးတွေတောင်းနေနိုင်တဲ့အခွင့်အရေးရတဲ့လူပဲပြောတာတို့ကျောင်းမှာပါလေလိုအပ်နေတယ်ဆိုတာတော့ကျွန်တော်တို့မသိဘူးသူကပုံမှန်ကျောင်းတွေမှာတက်နေတာဖြစ်တဲ့အတွက်ပုံမှန်မိသားစုကလေးတွေရဲ့ပညာရေးအခွင့်အလမ်းတွေရနေတယ်ဆိုတာတော့ကျွန်တော်ပြောနိုင်ပါတယ
်ဟုတ်ကဲ့ဟိုအဲ့ဒီမှာဒီဒုက္ခသည်တွေအဓိကလိုအပ်ချက်တွေကဘာတွေလဲခင်ဗျာ
အရင်ကျွန်တော်တို့အခောက်တွေနဲ့ဟောဒီအခောက်တွေတော့အဓိကလိုအပ်ချက်ကတော့အဲသူတို့မှာဒီဝေခံပြီးသုံးဖို့တောင်းဝင်ရှိနောက်တောင်းသွားတဲ့ကလေးတွေအတွက်မုံမိုးမရှိကျွန်တော်အမြင်တော့အဓိကအခက်ခဲလို့ကျွန်တော်မြင်ပါတယ်ကျန်တဲ့အခြေခံစားတောက်ရေးနေထိုင်ရေးကျန်းမာရေးကတော့အခန်းတိုင်းမှာကျန်းမာရေးဝန်ထမ်းတွေထားပြီးတော့စောင့်ရှောက်ပေးပါတယ်။ဒါပညာရေးဝန်လည်းပဲဒီဟာပြည်နယ်အစိုးရအစီအစဉ်နဲ့လူမှုရေးဝန်ကြီးတနည်းတကြား PVCC စီမံပြီးဆောင်ရွက်ပေးတာမျိုးကျွန်တော်တို့လေ့လာတွေ့ရှိရပါတယ်။
အဲ့တော့ဒီကချင်ပြည်နယ်အစိုးရအနေနဲ့ကသူတို့လက်နက်မမီတဲ့ကချင်ဒုက္ခသည်စခန်းတွေရောရှိနေသေးတဲ့သဘောလားခင်ဗျာ
။ဟုတ်တယ်အဲ့ဒါတွေကတော့ဒီလက်နက်မမီဘူးဆိုတာက KIA ရဲ့ဒီကမှုအောက်မှာရှိနေတဲ့စခန်းတွေရှိပါတယ်အဲ့ဒါကတော့ဒီဌာနဆိုင်ရာဖွဲ့စည်းတွေကတော့ဘယ်လိုမှသူတို့မသွားနိုင်ပါဘူ
းအခုသွားနေတဲ့ဟိုကချင်ခီးစင်နဲ့ပတ်သက်ပြီးခြုံငုံပြီးတော့ဗာများမှတ်ချက်ပေးလို့ပါလဲဆရာ
ကျွန်တော်တို့အဓိကကတော့ဒီအဓိကရက်ဆက်ပြီးတော့ငင်းငိုင်းရရဖို့ပဲဒါဒီနေ့ကဲဆောက်ကြရေးစခန်းတွေကြီးတဲ့အခါမှာပြည်သူတွေအနေနဲ့ကတော့ဒါသူတို့ရဲ့နေရင်းဌာနတွေပြောင်းနေတယ်သူတို့ရဲ့လုပ်ငန်းတွေလုပ်ချင်တယ်သို့တော်လည်းနေနေအချိန်တွေကသူတို့ပြန်လို့မရဘူးမပြန်ရဘူးဆိုတော့ကျွန်တော်တို့ကတော့ အပြစ်ခံရပြီးတော့ငြိမ်းချမ်းရေးရဖို့ဒါတို့ကျွန်တော်တို့တိုက်တွန်းပါမယ်
ဦးစေအောင်အများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းပါရဲ့ကောင်းပါကျေးဇူးတင်ပါ